နေစီမချတဲ့ရင်တော်များဖွဲ့အင်္ဂလိပ်လိုတို့အပြင် RSS ဖွဲ့ကမြန်မာသတင်းတော်မက်ကီဇွန်နွေးကိုသတင်းလောကလက်ခွင့်စုအတွက်အဆိုပြုလိုက်ပါတယ်မက်ကီဇွန်နွေးနဲ့အတူအဆိုပြုစီးမားနိုင်ငံ၁၇နိုင်ငံကလူနဲ့လူအဖွဲ့အစည်းစုစုပေါင်း၁၂ယောက်ဒါမှမဟုတ်အဖွဲ့လေးပါဝင်ကြပါတယ်သတင်းဆိုင်ရာတက်တိတက်ရောက်မှုနဲ့တီးခြားလွတ်လပ်စွာဆောင်ရွက်မှုဆိုပြီးကဏ္ဍ၃ခုခွဲလူပုဂ္ဂိုလ်ကိုဖြစ်စေသတင်းဌာနကိုဖြစ်စေအဖွဲ့အစည်းကိုဖြစ်စေစုချင်းမြင့်မှာဖြစ်ပါတယ်အဆိုပြုစည်းမားသတင်းလောက်6ပါဝင်ပြီးသတင်းဌာနနဲ့သတင်းလောက်များအဖွဲ့6ဖွဲ့လည်းပါဝင်ကြပါတယ်သတင်းလောက်6ယောက်မှာ4ယောက်ကအမျိုးသမီးတွေဖြစ်ကြပြီးမက်ကီဇွန်တွေကတယောက်ပါဝင်ပါမြန်မာနိုင်ငံမှာမြေပြင်သတင်းတွေကိုပေးနိုင်အောင်ဆောင်ရွက်ခဲ့တဲ့မက်ကီဇွန်တွေရဲ့လှုပ်ဆောင်ချက်တွေဟာသတင်းလွတ်လပ်ခွင့်အတွက်တတိရှိရှိတိုက်ပွဲဝင်နေတင်ဂေတာဖြစ်တယ်လို့ RSS ရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်အနာသိပ်ပြီး February 26ရက်မှာဖန်ခံခဲ့ရပြီးသူ့ကိုပြန်လွှတ်လိုက်တဲ့ဇူလိုင်လ1ရက်နေ့အထိရပ်ပေါင်း124ရက်အထိအကျဉ်းချခံရပါတယ်။မက်ကီဇွန်တွေလှုပ်လှုပ်ခဲ့တဲ့မြန်မာနာအဖွဲ့နဲ့အတူ DBB 7 Days မီဇီမာခေတ်တစ်မီဒီယာနဲ့အခြားအဖွဲ့တွေပါဝင်စုစုပေါင်း9ဖွဲ့ကိုစစ်ကောင်စီကလိုင်စင်ရုပ်သိမ်းပိတ်ပင်ခဲ့ပါတယ်။အမေရိကန်သတင်းစာဆရာဒန်နီဖန်စတန်ကိုမြန်မာနာအဖွဲ့နဲ့ဆက်ဆက်ပြီးဖမ်းဆီးတရားစွဲဆိုခဲ့တယ်လို့ VOA ရဲ့ပြည်နိုင်ဆောင်ပါရှင်ဦးစီသူအောင်မြင့်ပါဝင်သတင်းစာဆရာ120ကျော်ကိုဖမ်းဆီးခဲ့တယ်လို့ UNESCO ကထုတ်ပြန်ခဲ့ပြီးခုထိ90ကျော်ဟာအကျဉ်းချခံရစေပါ